လုတ်ချံခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေအတွက်နိုင်ငံတော်ဇာပနစက်တင်ဘာလမှာလုတ်ပေးဖို့ဂျပန်အစိုးရကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့အတိုက်ခံတွေကတော့ဒါကနိုင်ငံတော်အခွန်ဘဏ္ဍာသုံးပြီးအစိုးရပါတီအနေနဲ့သူ့လိုရိုးရာအစဉ်လာထိန်းသိမ်းသမားတွေကိုဂုဏ်တင်ပေးနေတာလို့ဝေဖန်လိုက်ပါတယ်။အတိုက်ခံတရားစဉ်လောက်လဲဝန်ကြီးချုပ်ယုံမာဒီနေ့ရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီလဆန်းပိုင်းကသနသမားတယောက်လက်ချက်နဲ့မဲဆွယ်ပွဲတွေတည်ဆုံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းအာဘေကိုစက်တင်ဘာ29ရက်နေ့မှာနိုင်ငံတော်ဇာပနခန္ဓာလုတ်ပေးလိုက်ရင်နိုင်ငံတဲကွဲပြဲမှုတွေကိုပိုတင်းမာသွားစေလိမ့်မယ်လို့ဝေဖန်သူတွေကထောက်ပြခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းအာဘေရဲ့မိသားစုကတော့အတုဘကိုတိုကျိုကဖုန်ကြီးကျောင်းတစ်ခုမှာလုတ်ခဲ့ပြီးလွှတ်တော်အမတ်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေပါဝင်လူပေါင်း1000လောက်တက်ရောက်ခဲ့ကြပါတယ်။အတိုက်ခံတွေဘက်ကတော့တိုကျိုကခရိုင်တရားဝန်တစ်ခုမှဒီဆုံးဖြတ်ချက်ဆိုင်ငံ့ပေးရေးကန့်ကွက်လွှာတင်ထားပြီးပါလီမန်ထောက်ခံချက်မယူဘဲကက်ဘိနက်ဝန်ကြီးအဖွဲ့ဘက်ကသာဆုံးဖြတ်တာကဖွဲ့စည်းအုပ်ချုပ်ပုံကိုဆန့်ကျင်နေတယ်လို့ထောက်ပြထားပါတယ်။တချိန်တည်းမှာဒီစက်တင်ဘာစာပနာခန္ဓာအတွက်နိုင်ငံတကာဖိတ်ကြားချက်မှာမြန်မာဘာထည့်ထားတာကစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လာဖို့အတိအမှတ်ပြုသွားနိုင်တာမို့ပြန်ရုပ်ပေးဖို့ HRW လူခွင့်ဆောင်ကြီးအဖွဲ့ဂျပန်ဌာနခွဲကအာရှဆိုင်ရာအရာရှိတပိကဆိုင်ကအင်တာနက်တွစ်တာကနေပြောခဲ့ပါတယ်ခင်ဗျ။